SBS live streams and podcasts are supported by advertising.
SBS is Australia's most trusted multilingual broadcaster. Our listeners are loyal, highly engaged, and have supported countless local businesses. We offer advertising packages for businesses of all sizes. Our experienced sales team will guide you through the process of owning a great campaign. Bring your own ad or have our production team make you something in one of our 68 languages. Start the conversation with your new audience today. Email sales at sbs.com.au.
သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်သောရရှင်များယခုအထူးသတင်းတစ်ပုဒ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကကြော်ထုတ်အောင်ပါဆစ်ဒီဘွန်ဒိုင်းရှော့ပင်းစင်တာမှာလူအများပြားဓာတ်ဖြင့်ထိုးခိုင်းရဆစ်ဒီရှော့ပင်းစင်တာတစ်ခုမှာရဲများရဲ့ပြစ်ဒဏ်ခြင်းမပြုမီဓာတ်ကင်ဆောင်ထားတဲ့အမျိုးသားတဦးဓာတ်ဖြင့်ထိုးပြီးနောက်လူငါဦးသေဆုံးကကလေးငယ်တူအပါအဝင်ပြင်းထန်စွာဒဏ်ရာရရှိခဲ့ကြောင်းသိရှိရပါတယ်။ယနေ့စနေနေ့ညနေ 3:40 ခန့်မှာစစ်နေမျိုးအရှိတ်ဘက်စင်ဂျေဘိုးရှိ Westfield Border Junction တို့အရေးပေါ်ဝန်ဆောင်မှုများကိုခေါ်ယူခဲ့ပြီးရာနဲ့ချီသောလူများကို Shopping Center ထဲမှထွက်ပြေးစေခဲ့သောတိုက်ခိုက်မှုတစ်ခုဖြစ်ပွားခဲ့ကြောင်းသတင်းများထွက်ပေါ်လာခဲ့ပါတယ်။ယူဆောင်ွေရဲတပ်ဖွဲ့ကယနေ့စနေနေ့ညနေပိုင်းမှာဓာတ်တရားများဖြင့်လူငါးဦးသေဆုံးခဲ့ပြီးကလေးငယ်တဦးပြင်းထန်စွာဒဏ်ရာရရှိခဲ့ကြောင်းအတည်ပြုပြောဆိုပါရယ်တိုက်ခိုက်သူသည်တဦးသည်လုံဆောင်ခဲ့ပြီးယခုအချိန်ချိန်ချောက်မှုမရှိခဲ့ကြောင်းရဲတပ်ဖွဲ့မှဆက်လက်ပြောဆိုပါရယ် SBS Audio ရဲ့အီတလီအစီအစဉ်မှာဒိုမီနီကိုဂျန်တယ်သည်အခင်းဖြစ်ပွားချိန်မှာဘွန်ဒိုင်းရှော့ပင်းစင်တာထဲမှာရှိနေပါရယ်သူကယခုလိုပြောဆိုပါရယ်ဒီသနတ်သံသုံးချက်ပြစ်ခတ်သံကိုကြားလိုက်ရတဲ့အချိန်မှာကျွန်တော်အဲ့ဒီမှာရှိနေခဲ့တယ်။နောက်ကျွန်တော်ချက်ချင်းအထိတ်တလန့်ဖြစ်သွားပြီးနောက်တော့ဆိုင်တွေပိတ်သွားတယ်။အဲ့ဒီနောက်မှာအလုံးကဥတီချက်မရှိလို့တတ်နိုင်သမျှခိုလုံခဲ့ကြတယ်။ကျွန်တော်တို့ကိုဘေးလွတ်ရရွှေ့ပြီးအပြင်ကိုထွက်သွားတာနဲ့ရဲတွေလူနာတင်ကားတွေနဲ့တခြားအရာတွေအများကြီးရှိနေတာကိုချက်ချင်းတွေ့လိုက်ရပါတယ်။SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ